Welcome to the Voice of America in Burmese.
မင်္ဂလာနေ့ခင်ဗျာတော်ရရှိများရှင် VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်ဧပြီလ2ရက်နေ့တင်ပြနေတဲ့ညနေခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ1925တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမနာမည်ဖိုင်ပါဒီကနေ့အစီအစဉ်မူဖြင့်တာဝန်တင်ဆက်သွားမှာပါရှင်
။မင်္ဂလာညနေခင်ဗျာရှင်ကျမသင်္ကီထိုက်ပါ။ကိုလံဘီယာနိုင်ငံမှာမြေရေရှမ်းပြီးရေကြီးတာကြောင့်လူပေါင်း200နီးပါးသေဆုံးရပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးမှုအတွင်းဆန္ဒပြသူတွေကိုအကြမ်းဖက်ဖို့အားပေးအားမြောက်ပြုခဲ့တဲ့ဆိုပြီးဒေါ်နယ်ထရန့်ကိုတိုင်ကြားချက်ကိုဆက်လက်စစ်ဆေးဖို့ဖက်ဒရယ်တရားသူကြီးတို့ကဆုံးဖြတ်ပါတယ်။မြမကြားပြတ်ရွေးကောက်ပွဲမှာတော့လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအများစုအနိုင်ရပါတယ်။ဒီလိုထိတ်တန့်ရောက်တဲ့သတင်းတွေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။ဒီကနေ့ညနားဆင်ရမယ့်သတင်းတွေထဲမှာတော့မနေ့ဧပြီလ1ရက်နေ့ကကျင်းပသွားတဲ့ကြားပြတ်ရွေးကောက်ပွဲဖြစ်စဉ်တစ်ခုလုံးကိုဘယ်လိုမြင်လဲဆိုတာကိုတော့
ဒီကဘတ်တစ်စင်ဟာညီရက်နဲ့ပြီးတယ်ပုံနေနေတာမျိုးဟိုအရင်ရက်ထက်ဆိုင်ရကောင်းလာတယ်လို့ကျွန်တော်တို့ကျန်းမြင့်တော်လို့ရတယ်။နောက်ပြီးတော့မှကျွန်တော်တို့ချင်းချောင်းမှုတွေနဲ့မဲမတမမှုလုပ်တာတွေဒီကဘတ်တစ်စင်ကိုတော့ထိကြိုက်ရတော့တဲ့ဖြစ်စဉ်ကြီးကြီးမားမားမျိုးကျွန်တော်တို့မတွေ့ရဘူး။ဆိုတော့ဒီဖြစ်စဉ်ဟာ
ဒီကဘတ်ဖြစ်စဉ်ကိုလေးလာနေတဲ့ Face အဖွဲ့ရဲ့ညွန့်အမှုဆောင်ညွန်ကြားရေးမှုကိုဆိုင်ကျဲကျော်စွာမြင့်ကတုံးတက်ခဲ့တာပါဒီစဉ်ပြည့်စုံနောက်ပိုင်းမှာတင်ဆက်ပေးမှာပါ။ဒါအပြင်နိုင်ငံတကာသတင်းဝါရီနဲ့အတူကျမရဲ့သတင်းဆောင်ပါတွေကိုလည်းနားဆင်ရမှာပါဒီလိုသတင်းဆောင်ပါတွေမတိုင်ခင်မှာတော့အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမှတ်သိညီထိုင်တဲ့ကိုရဲနိုင်တို့ကကြီးညာပေးပါအောင်ရှင
်ကိုလံဘီယာနိုင်ငံအနောက်တောင်ပိုင်းကမြေသုံးစင်းရေကြီးရေရှမ်းပြီးပြီးခဲ့တဲ့တောက်ချာနေ့ညတကောင်းရံအချိန်ဒေသခံတွေအိပ်ပျော်နေခြင်းမိုးကုန်းမြို့တဲ့ကိုရေတွေအလုံးရှင်းနဲ့ဝင်ရောက်ခဲ့တာကြောင့်လူပေါင်း200လောက်သေဆုံးပြီးအိုးအိမ်တွေနဲ့အခြေခံအဆောက်အုံတွေပျက်စီးခဲ့ရပါတယ်ဤကွေရောနယ်ဆက်ကလူပေါင်း4000နေထိုင်ရာမိုကိုမြို့ကိုသမ္မတယွန်းမန်ယွဲဆန်တိုစ်မနေ့စနေနေ့ကတွားရောက်ခဲ့ပြီးလူတို့အရေးပေါ်အခြေအနေဖြစ်ကြေညာခဲ့ပါတယ်။တေဆုံးသူအရေးအတွက်တိုးလာနိုင်တယ်လို့လည်းသမ္မတကသတိပေးပါတယ်။ရေဘေးကြုံတွေ့ခဲ့ရသူတွေအတွက်ယူကျုံးမရဖြစ်ရပြီးကူညီဆောင်ရွက်နိုင်တာမှန်သမျှကိုလှုံ့ဆော်သွားမယ်လို့သမ္မတကပြောပါတယ်။ရေကြီးမှုကနေဒဏ်ရာရခဲ့သူ400ရှိပြီးပျောက်ဆုံးနေသူ220ရှိတယ်လို့လည်းကြက်ချင်ဤအဖွဲ့ကပြောပါတယ်။ရေကြီးမှုဖြစ်ခဲ့တာကိုရိုက်ယူထားတဲ့ဗီဒီယိုထဲမှာတော့အဆောက်အုံတွေပြားပြားဝင်နေပြီးပျက်စီးနေတဲ့ကားတွေလည်းစုပုံနေပါတယ်။တစ်ပင်တွေကတော့အမြစ်ကနေပြိုလဲကျနေပါတယ်။ရေဘေးတံခံခဲ့ရပြီးကြောက်လန့်တွေးဝင်နေကြတဲ့ဒေသခံတွေကတော့ပျက်စီးနေတဲ့မြို့ထဲမှာရှာပွေနေကြပြီးဒဏ်ရာရသူတွေတေဆုံးသူတွေကိုအပျက်စီးပုံနေကြကနေရှာပွေကယ်ဆယ်နေကြပါတယ်။ရေပောင်းများစွာမိုးသည်ထန်ခဲ့ပြီးတဲ့နောက်အခုလိုရေကြီးမှုကပ်ဘေးကြီးနဲ့ကျုံတွေ့ခဲ့ရတာဖြစ်ပြီးဒေတာရင်းနေရာအတော်များများမှာလျှက်စင်ပြီးနဲ့တောက်သုံးရေလည်းပြက်လက်နေပါတယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အီဂျစ်သမ္မတအဗ်ဒယ်ဖတာအယ်စီစီတို့တနင်္လာနေ့ကျရင်အိမ်ပြီးတော့မှတွေ့ဆုံကြတဲ့အခါမှာအစ္စလာမ်အစွန်းရောက်အကြမ်းဖက်ဝါဒအပေါ်တိုက်ခိုက်တဲ့နေရာမှာနိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်လှုပ်ဆောင်ဖို့အတွက်သဘောတူညီမှုရရှိလိမ့်မယ်လို့အမေရိကန်နဲ့အီဂျစ်နိုင်ငံလုံးကမျှော်လင့်နေကြပါတယ်။သူတို့နှစ်ယောက်စလုံးဟာအစ္စလာမ်ဘွာဒါကိုနိုင်ငံရေးလို့အသုံးချလာတဲ့အပေါ်မှာအတော်လေးကိုမနစ်မြှုပ်ကြဘူးလို့ Atlantic Council Rafik Hariri Center ကအရှေ့လယ်ပိုင်းဒေသဆိုင်ရာအကြီးတန်းသုတေသီ H.A. Halyer ကပြောပါတယ်။ဒါပြင်သူတို့နှစ်ယောက်စလုံးကနိုင်ငံရေးမှာလုံခြုံရေးကသူတို့ရဲ့ပထမဒုတိယတတိယဦးစားပေးအဖြစ်ရှုမြင်ထားတယ်လို့လည်း Halyer ကပြောပါတယ်။အီဂျစ်သမ္မတမလာရောက်ခင်အိမ်ပြော်ကနေထုတ်ပြန်လိုက်တဲ့ကြေညာချက်မှာတော့တမိုင်းကြောင်းအရလည်းနိုင်ငံကြားဆက်ဆံရေးဟာလုံခြုံရေးအကျိုးစီးပွားတွေမှာခြေခံလာခဲ့တာဖြစ်ပြီးတော့အခုဆွေးနွေးမှုအတွင်းမှာလည်းအရေးပါတဲ့အစိတ်ပိုင်းဖြစ်ဆက်ပြီးရှိသွားမှာဖြစ်တယ်လို့ပြောထားပါတယ်။ဒါပြင်ကျမတ်သမားတွေကိုတိုက်ခိုက်တဲ့နေရာမှာအီဂျစ်သမ္မတရဲ့တင်းတင်းမမာကိုင်းတဲ့ဆောင်ရွက်တဲ့မူဝါဒပေါ်မှာဒီကြေညာချက်ကချီးကျူးထားပါတယ်။သမ္မတဆီစီဟာ2014ခုနှစ်မှာသမ္မတဖြစ်လာချိန်ကစပြီးတော့အရေးကြီးတဲ့ကိစ္စရဲ့အထောက်အများကိုလည်းရဲရဲတင်းတင်းကိုင်းတဲ့ဆောင်ရွက်ခဲ့တယ်လို့လည်းပြောထားပါတယ်ခင်ဗျာ။
ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းမဲဆယ်စည်းရုံးပွဲတစ်ခုမှာဒေါ်နယ်ထရန့်ကဆန္ဒပြသူတွေကိုအကြမ်းဖက်ဖို့အားပေးအားမြောက်ပြုခဲ့တဲ့ဆိုတဲ့တိုင်ကြားချက်ကိုဆက်လက်စစ်ဆေးသွားဖို့ဖက်ဒရယ်တရားသူကြီးတူကအမိန့်ချပါတယ်။ဒေါ်နယ်ထရန့်ရဲ့ရှင်းလင်းတွေဘက်ကလွတ်လပ်စွာပြောဆိုခွင့်နဲ့ပြန်လည်ထူးချေချက်ကိုပေးချပြီးဖက်ဒရယ်တရားသူကြီးကအခုလိုအမိန့်ချတာဖြစ်ပါတယ်။ကန်တကီပြည်နယ်လူစီယာနာကဖက်ဒရယ်တရားသူကြီးဒေးဗစ်ဟေးရဲ့ဆုံးဖြတ်ချက်ကြောင့်ဆန္ဒပြသူ၃ဦးရဲ့တိုင်ကြားချက်ကိုတရားဥပဒေကြောင့်အရဆက်လက်ဆောင်ရွက်ဖို့လမ်းပွင့်သွားစေတာဖြစ်ပါတယ်။သမ္မတထရန့်နောက်သူ့ရဲ့စီယုံလှုပ်ရှားရေးအဖွဲ့နဲ့သူ့ကိုထောက်ခံသူ၃ဦးတို့ကိုတိုင်ကြားတာဖြစ်ပါတယ်။လူစီယာနာမှာ2016ခုနှစ်တုန်းကထရန့်ရဲ့မဲဆယ်စီယုံပွဲမှာဆန္ဒပြသူ၃ဦးကိုထရန့်ကသူတို့ကိုဆွဲထုတ်လိုက်လို့ထပ်ခါပြောဆိုခဲ့ပြီးထရန့်ထောက်ခံသူတွေကသူတို့ကိုထုထောင်ရိုက်နှက်ခဲ့တာလို့ တရလူ၃ဦးဖြစ်တဲ့ Henry Garcia နဲ့ Molly တို့ကပြောပါတယ်သမ္မတ Trump ရဲ့ရှင်းလင်းတွေကတော့လွတ်လပ်စွာပြောဆိုခွင့်နဲ့အခုတိုင်ခြားချက်ကိုထုတ်ကြေခဲ့ပြီး Mr. Trump အနေနဲ့သူ့ကိုထောက်ခံသူတွေကိုအင်အားသုံးဖို့ရည်ရွယ်ခဲ့တာမဟုတ်ဘူးလို့ပြောဆိုပါရတယ်။သူတို့ကိုဒီကနေ့ဆွဲထုတ်လိုက်ဆိုတဲ့ Mr. Trump ရဲ့ပြောဆိုချက်ဟာအင်အားသုံးစေဖို့အတွက်ရည်ရွယ်တဲ့အမိန့်ပေးချက်၊ညွှန်ကြားချက်၊ခိုင်းစေချက်ဖြစ်နိုင်ခြေရှိတယ်လို့တရားသူကြီး Hill ကသူ့ရဲ့ရှုမြင်ချက်နဲ့အမိန့်မှရေးသားထားပါတယ်ရှင်။
ဣရန်နိုင်ငံက IS အဖွဲ့ရဲ့ဒုတိယခေါင်းဆောင်ဟာစီးရီးယားနယ်စပ်နဲ့ကပ်နေတဲ့ MBP နယ်ကလေကြောင်းတိုက်ခိုက်မှုတွေမှာသေဆုံးသွားတယ်လို့ IRA အစိုးရပိုင်းရုံးမြင့်သံကြားကပြောကြားလိုက်ပါတယ်။ဣရန်နိုင်ငံအနောက်ပိုင်းမှာလေတပ်တိုက်ခိုက်မှုတွေမှာ IS Al-Jumaili နဲ့တခြားဒေသတွေက IS တပ်မှုတွေသေဆုံးသွားခဲ့တာဖြစ်တယ်လို့စနေနေ့ကထုတ်ပြန်လိုက်တဲ့သတင်းမှာဖော်ပြထားပါတယ်။ဒီတိုက်ခိုက်မှုဘယ်တော့မှဖြစ်ပွားခဲ့တဲ့ဆိုတာနဲ့တခြားအသေးစိတ်အချက်အလက်တွေကိုတော့ဒီသတင်းထဲမှာပြောမထားပါဘူး။အမေရိကန်ဦးဆောင်တဲ့ IS တပ်မြင်တိုက်ဖြတ်ရေးညွန်ပေါင်းအဖွဲ့ကတော့ IS အဆုံးရောက်တွေတိုက်ဆုံးခဲ့ရတဲ့ပတ်သက်ပြီးတော့စနေနေ့ညနေပိုင်းအထိတော့အတိမပြုတ်သေးပါဘူး။ဒီမိုင်းလီဟာ IS အဖွဲ့ရဲ့စီးရဲဆိုင်ရာဝန်ကြီးဖြစ်တယ်လို့ IRA စစ်တပ်ထောက်လှမ်းရေးတာဝန်ရှိသူတွေရဲ့ကြေညာချက်ကိုကူကားပြီးတော့ဒီသတင်းကဖော်ပြခဲ့ပါတယ်။ဒါပြင် IRA leader က Dash အဖွဲ့ရဲ့ဌာနချုပ်ကိုအတိအကျချိန်ပြီးတိုက်ခိုက်ခဲ့တာဖြစ်တယ်လို့လည်းပြောပါတယ်။တချိန်တုန်းကဆာဒမ်ဟူစိန်လက်ထက်မှာထောက်လှမ်းရေးအရာရှိဖြစ်နေလောက်ခဲ့တဲ့ဒီမိုင်းလီဟာ2003ခုနှစ်အမေရိကန်ဦးဆောင်တဲ့မဟာမိတ်တပ်တွေယူရန်နိုင်ငံကိုတိုက်ခိုက်သိမ်းယူပြီးတဲ့နောက်စွန်းနီသဘုံဘွက်ကိုဝင်ရောက်ခဲ့တာဖြစ်ပါတယ်။ IS အဖွဲ့ခေါင်းဆောင်ဘဒါဒီဟာအခုခါမှာတော့သူ့ရဲ့စခန်းကနေအရှေ့မြောက်ဘက်ကီလိုမီတာ300လောက်အကွာကိုပြောင်းသွားပြီးတော့မိုဆိုးမြို့အပြင်ကတဲကန္တာထဲမှာပုံအောင်နေတယ်လို့ယူဆကြောင်းအမေရိကန်နဲ့ယူရန်ထောက်လှမ်းရေးတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
UVA ကတန်ညနေပိုင်းမြန်မာဘာသာစစ်စစ်လေးကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်VOA မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်။လွတ်တော်အမတ်လွတ်လပ်နေတဲ့မဲဆန္ဒနဲ့19ခုမှာကျင်းပတဲ့ဂျားပြတ်ရွေးကောက်ပွဲတွေမှာတော့လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအများစုအနိုင်ရပြီးဒီနောက်မှာတော့ရှမ်းတိုင်းရင်းသားမြတ်ဒီမိုကရေစီအဖွဲ့ချုပ် SNLD ကဒုတိယအများစုအနိုင်ရပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွတ်တော်နေရာစုစုပေါင်း9နေရာအနိုင်ရပြီးရှမ်းတိုင်းရင်းသားမြတ်ဒီမိုကရေစီအဖွဲ့ချုပ်ပါတီကလွတ်တော်အမှတ်နေရာ6နေရာအနိုင်ရပါတယ်။လက်ရှိအာဏာရ NLD ပါတီဝင်ရောက်ရှင်းပြန်ခဲ့တဲ့18နေရာမှာ9နေရာရှုံးနေခဲ့ပြီးလူနည်းစုတိုင်းရင်းသားဒေသတွေကမဲဆန္ဒနဲ့9ခုကိုရှုံးနေတာဖြစ်ပါတယ်။ပြည်ထောင်စုချန်ခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီက2နေရာလူမျိုးပေါင်းစုံဒီမိုကရေစီပါတီနဲ့ရခိုင်တိုင်းရင်းသားများပါတီကရခိုင်တိုင်းရင်းသားပါတီကတနည်းအားစီအနိုင်ရပါတယ်ပြည်သူ့လွတ်တော်လက်လက်နေရာ9နေရာထဲကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD က9နေရာနိုင်ပြီးရှမ်းတိုင်းရင်းသားမြတ်ဒီမိုကရေစီအဖွဲ့ချုပ် SNLD က2နေရာနိုင်ပါတယ်အရင်အာဏာရပါတီဟောင်းပြည်တော်စုချန်ခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီနဲ့ရခိုင်အမျိုးသားပါတီတို့ကတနည်းအားစီအနိုင်ရပါတယ်အမျိုးသားလွတ်တော်3နေရာစလုံးကိုတော့လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနိုင်ပါတယ်ပြည်내တိုင်းဒေသကြီးလွတ်တော်နေရာ9နေရာမှာတော့ရှမ်းတိုင်းရင်းသားမြတ်ဒီမိုကရေစီအဖွဲ့ချုပ် SNLD ကမိုင်းရှူကျေးတီတို့ကပြည်내လွတ်တော်နေရာ4ခု NLD ကရှမ်းပြည်내ညောင်ရွှေမဲဆန္ဒနယ်တစ်ခုနဲ့ပြည်ထောင်စုချန်းခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီကကျိုင်းတုံမဲဆန္ဒနယ်ကယားပြည်내ဖရူဆိုမဲဆန္ဒနယ်မှာတော့လူမျိုးပေါင်းစုံဒီမိုကရေစီပါတီကယားပြည်내ကအနိုင်ရသွားပါတယ်ရှင်
ဒိုနီရှားနိုင်ငံဂျာဘာကျွန်းကရွာတစ်ခုမှာမြေပြိုကျပြီးလူနာဒါစင်ထက်မနေပြောက်ဆုံးခဲ့ပြီးတဲ့နောက်မှာကယ်ဆယ်ရေးဖွဲ့တွေကလိုက်လံရှာဖွေခဲ့ကြပြီးမိုးကြီးကျယ်ဇက်တိုက်ရွာသွန်းခဲ့တာကြောင့်ကယ်ဆယ်ရေးလုပ်ငန်းတွေကိုရပ်ဆိုင်းထားခဲ့ရပါတယ်။မြေတူးတဲ့ကားလေးစင်းနဲ့ပြိုကျသွားတဲ့နေရာကမြေကြီးတွေရှွန့်နေတဲ့ဂဲတွေကိုဖယ်ရှားခဲ့ကြပါတယ်။မိုးကြီးကျယ်ရွာပြီးရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေမရပ်တက်ခင်အထီတော်ရုပ်လောင်းတစ်ခုကိုတွေ့ရှိခဲ့တယ်လို့အဲ့ဒီဒေသကအင်ဒိုနီးရှားတပ်ရဲ့အကြီးအကဲဒူဘိုမူဂျီအီတိုကပြောပါတယ်ဒီတဲကတယောက်ကတော့စနေနေ့မှာတွေ့ရှိခဲ့တာဖြစ်ပါတယ်မြေပြိုကျမှုကြောင့်အရှိဂျာဘာပြည်နယ်ပိုနိုရိုဂိုခရိုင်ကပါနာရန်ရွာမှာရှိတဲ့အင်ဂျီ23လုံးပျက်စီးခဲ့ပြီးတော့ယာထဲမှာဂျင်းဆိုင်နေတဲ့တောင်သူတွေလည်းအသက်ဆုံးရှုံးခဲ့ကြပါတယ်အင်ဒိုနီးရှားနိုင်ငံရဲ့သဘာဝဘေးအန္တရာယ်ကာကွယ်ရေးဌာနရဲ့ပြောခွင့်ရဆူတိုပိုနူဂရိုနိုကတော့နောက်ထပ်28ယောက်ပျောက်ဆုံးနေဆဲဖြစ်တယ်လို့ပြောပါတယ်အဲ့မှာရှိတဲ့အင်ဒိုနီးရှားစစ်တပ်ရဲ့အကြီးအကဲဒူဘိုမူဂျီစလာမက်ဆိုင်ဂျန်တိုကတော့ရ ရွာသားတွေပြောတာကိုကိုကပြီးတော့36ရောက်ပျောက်ဆုံးနေတဲ့ဖြစ်တယ်လို့ပြောထားပါတယ်စစ်တပ်ရဲတပ်ဖွဲ့နဲ့ကယ်ဆယ်ဖွဲ့တွေကပျောက်ဆုံးနေတဲ့သူတွေကိုဆက်လက်ရှာဖွေနေတယ်လို့ရန်နူဂရူဟောကပြောပါတယ်မိပြူကြမှုကြောင့်အိန္ဒိယကားတွေပျက်စီးခဲ့ပြီးတော့တောင်သောမှာရှိတဲ့ဆိုက်ခင်းကြီးလည်းပျက်စီးသွားခဲ့တယ်လို့သူကပြောပါတယ်ခင်ဗျာ
ပါကစ္စတန်နိုင်ငံရှေ့ပိုင်းပန်ချက်ပြည်နယ်ကဖျားချောင်းတာဝန်ခံကအနည်းဆုံးလူ20ကိုနှိမ့်ဆက်ညှဉ်းပန်းတပ်ဖြတ်ဖို့စီစဉ်ခဲ့သူဖြစ်တယ်လို့ရဲကပြောပါတယ်ဖျားချောင်းတာဝန်ခံအဗ်ဒူဝါဟစ်နဲ့တူလက်ထောက်တွေကဖျားချောင်းကိုလာရောက်သူတွေကိုမွေးရစေဝါတွေတိုက်ကြွေးခဲ့ပြီးနောက်သူတို့ကိုဓားတွေတင်းပုတ်တွေနဲ့တိုက်ခိုက်ခဲ့တာဖြစ်ပါတယ်
2019年度サービスアイアンノボスゴメリカンソロネタチェンイシアボブドランがスウェーデンナイアンストックホルムマタニニガラカンヤユケバレディランハドゴチミンゲノボスルゼゴストックホルムガホテルマラカンヤユケビロエイナドゥガフョビテンサムリロケバレボブドランハセンラチマレアメリカンタチェンニデマガビアサネアトノトゥデゴファニゲレロノボスチミフェガピョタバレボブドランハタチェンイシアリデマ စာပေးဆိုင်ရာနိုဘယ်ဆုကိုပထမဆုံးချီးမြှင့်ခံရတဲ့တချင်းရေးဆရာလည်းဖြစ်ပါတယ်အသက်95နှစ်ရှိဖြစ်တဲ့ဒယ်လန်ဟာတခြားအလုပ်ကိစ္စတွေရှိနေကြအောင်ပြီးခဲ့တဲ့ဇန်ဘာလကကျင်းပခဲ့တဲ့နိုဘယ်ဆုချီးမြှင့်ပွဲအခမ်းအနားကိုမတက်ရောက်နိုင်ခဲ့ပါဘူးသူအနေနဲ့နိုဘယ်ဆုအရှင်ဖြစ်လာတဲ့ပုံမှာအံ့ဩမိတယ်လို့လည်းအဲဒီတော့ကဆုချီးမြှင့်ပွဲအခမ်းအနားမှာသူကစာရေးသားပြီးတော
ဒီနေ့နောက်ဆုံးသိရတဲ့သတင်းတွေကိုမတင်ကြီးထိုင်တဲ့ကိုရနိုင်တို့ကကြီးညာပေးခဲ့ပါအခုဆက်လက်ပြီးသတင်းဆောင်ပါတွေကိုထုတ်လွှင့်သွားမှာပါအခုပထမအဆုံးတော့ကြားဖြတ်ရေးကောက်ပွဲသတင်းကိုအရင်ဆုံးတင်ဆက်ပေးချင်ပါတယ်ဧပြီလ၁ရက်နေ့မနေ့ကကျင်းပခဲ့တဲ့2019ကြားဖြတ်ရေးကောက်ပွဲဟာပွင့်လင်းမြင်သာမှုရှိပြီးမဲပေးတာမဲစင်းရေးအတွက်ဒါမဲရလက်ထုတ်ပြန်တာမျိုးမှာပြီးထောင်စုရ ချင်းပါခဲ့တဲ့ရွေးကောက်ပွဲတွေဟာအေးချင်းချင်းနဲ့ပြေးဆုံးခဲ့ပြီးမဲယုံတွေမှာအနောက်ဆက်သဆုံးတရားကြီးကြီးမားမားမရှိခဲ့ဘူးလို့ဆိုပါတယ်ဒါပေမဲ့လို့တနင်္ဂနွေလုံးအတိုင်းအတာနဲ့မဲဆန္ဒရှင်ပြည်သူစီရင်တွေထုတ်ပြန်တာတွေနဲ့မဲပေးနီးစနစ်တွေနဲ့ပညာပေးမှုတွေကအားနည်းနေတာရှိသလိုမဲရလက်ထုတ်ပြန်တဲ့နေရာမှာတော့နှောင့်နှေးကြံ့ကြာမှုတွေရှိနေတယ်လို့ဝေဖန်ပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့2019ကြားဖြတ်ရွေးကောက်ပွဲရဲ့အတွေ့အကြုံတွေကိုနမူနာယူပြီး2020ရွေးကောက်ပွဲကိုဒီမိုကရေစီစံချိန်ဆိုင်ရာနဲ့အညီကျင်းပနိုင်ဖို့အတွက်အခုကတည်းကစတင်ပြင်ဆင်ထားတင်ပြီလို့လည်းအကြံပြုပါတယ်။ဒီကနေ့မှာလည်းပြည်သူလူထုကို2019ကြားဖြတ်ရွေးကောက်ပွဲကနဦးအစီရင်ခံစာထုတ်ပြန်ခဲ့တဲ့ People Alliance for Credible Election Pace ရဲ့အမှုဆောင်ဒါရိုက်တာကိုဆိုင်းရဲကျော်စောင့်မြင့်ကို VOY မြန်မာပိုင်းကမဆုမုံကဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစဖြေပါတယ်ရှင်
ကျွန်တော်တို့ရွေးကောက်ပွဲဖြစ်စဉ်ဟာညီရသက်နဲ့ပြီးတယ်ပွန်လင်းမြန်သာမှုအရင်ရတဲ့ဆိုင်ကောင်းလာတယ်လို့ကျွန်တော်တို့ကြံပြင်းပြောလို့ရတယ်နောက်ပြီးတော့မှကျွန်တော်တို့ချင်းချောင်းမှုတွေမဲမတော်အောင်မလုပ်တာတွေရွေးကောက်ပွဲဖြစ်စဉ်တစ်ခုလုံးကိုထိကြရလောက်တဲ့ဖြစ်စဉ်ကြီးကြီးမားမားမျိုးကျွန်တော်တို့မတွေ့ရဘူးဆိုတော့ဒီဖြစ်စဉ်ဟာကျွန်တော်ပြောမစလို့ဒါကောင်းမွန်တဲ့ရွေးကောက်ဖြစ်စဉ်နဲ့ကျွန်တော်တို့တုံ့ပြန်လို့ရပါတယ်
ရှင်ပြည်သူလူထုရဲ့ပူပေါင်းပါဝင်မှုနဲ့စိတ်ပါဝင်စားမှုပေါ့နော်။ဂျာဖြတ်ရွေးကောက်ပွဲပြန်ပြီးတော့လစ်လက်နေရာတွေမှာဝင်ပြီးရွေးမဲ့ကိုယ်စလဲလောင်းတွေအပေါ်မှာစိတ်ဝင်စားမှုဒီမဲ့သွားပေးရမဲ့နေ့မှာပြည်သူလူထုရဲ့စိတ်ဝင်စားမှုနဲ့ပတ်သက်ပြီးတော့ဘယ်လိုများလေ့လာတွေ့ရှိပါလဲရှင
်။ဂျာဖြတ်ရွေးကောက်ပွဲရှိတာကိုသိလားလို့မေးတာမှာသိရတဲ့အတိုင်းကိုနည်းတာတွေ့ရတယ်။နည်းရဆိုရင်ကြောက်တော့တဝက်ကြော်လို့ပဲရှိတာပေါ့။နောက်တစ်ခါကျတော့မဲသာထဲ့မလားလို့မေးတဲ့အခါမှာမဲထဲ့မယ်လို့ပြောရဲ58ရာခိုင်နှုန်းပဲရှိရဲအဲဒီကမဲတကယ်လားထဲ့တဲ့ရာခိုင်နှုန်းကမဲထဲ့မယ်ဆိုတဲ့ရာခိုင်နှုန်းနဲ့ကျွန်တော်တို့နည်းတဲ့သဘောမျိုးတွေ့ရတယ်ကျွန်တော်ပြည်သူလူထုကရွေးကောက်ပွဲနဲ့ပတ်သက်ရင်ဒီ2015တက်ဆိုင်2019ကနည်းတယ်ဆိုတော့ညှင်းပြမရှိပါဘူးပြီးတော့ကျွန်တော်ရွေးကောက်ပွဲနေ့ကိုစောင့်ကြည့်တယ်လူ600နဲ့မဲယုံ300ပေါ့မဲယုံ300ကိုကျွန်တော်တို့ကကျွန်တော်ကြောင်းမ်းနည်းနဲ့ရွေးပြီးတော့မှကျွန်တော်တို့ကိုဆောင်ကြည့်တယ်အဲ့ဒါပြီးတော့ဒီနေ့ခုနကဆီရောကျွန်တော်ခုနကပြောတဲ့မဲစင်းမဲရလက်ပြည်သူ့ရဲ့ဖြစ်စဉ်ကိုမြို့နယ်ကော်မရှင်အဖွဲ့ပေါ်ရေးမှာပြောနေမှာကျွန်တော်တို့ဆောင်ကြည့်နေတယ်အဲ့ဒါတော့ကျွန်တော်တို့ဒီဂျက်ပြမှာကျွန်တော်ဆောင်ကြည့်ရဲ့ဖြစ်စဉ်တွေပေါ့လေဆိုထူးထူးခြားခြားကတော့ကျွန်တော်တို့ဟိုအသေးမွားလို့ရောရှိပါဥပမာပြောကျွန်တော်တို့မဲလာထဲဖို့လာတဲ့အခါမှာကျွန်တော်နာမည်မဲစင်းရင်မှာနာမည်ပါလို့တကယ်မလို့ပြန်သွားတဲ့လူတစ်ယောက်ကနေ10ယောက်ကြားလောက်ရှိရဲ့ဆိုရဟာ
အမေယုံလေးရဲ့25ရာခိုင်နှုန်းမှာရှိရဆိုတာမျိုးလေးကျွန်တော်တွေ့ရတယ်ဟုတ်ကဲ့အခုဒီတစ်ခေါက်ဈာဖြတ်ရွေးကောက်ပွဲအရင်2004ရွေးကောက်ပွဲတော့ဆိုရင်မဲမတမာမှုတွေဖြစ်မှာမျိုးမဲလိမ်မှာမျိုးကိုမဲဆန္ဒရှင်ပြည်သူတွေကတော်တော်များများစိုးရိမ်မှုတွေရှိခဲ့တယ်ပေါ့နော်အဲ့တော့နောက်ဆုံးမဲဆင်းရလက်ထွက်တဲ့အထီကိုတေချာအောင်တိချာအောင်နောက်ဆုံးပြည်တော်စုရွေးကောက်ပွဲကော်မရှင်ကနေအတိအက
ကျွန်တော်တို့ဒီကြပ်ရေကောက်ပွဲနဲ့ပတ်သက်လို့သွင်းပြပန်တာတွေရှိတယ်လားလို့မေးတဲ့အခါမှာကျွန်တော်တို့မြားစုဖြစ်တဲ့ခုနှစ်ဆယ်ရာခိုင်နှုန်းကျွန်တော်တို့ရှစ်ကြောကြောကရှစ်ဆယ်ရာခိုင်နှုန်းတော်တော်လေးပါလားအာကျွန်တော်တို့ဒီကြပ်ရေကောက်ပွဲနဲ့ပတ်သက်လို့သွင်းပြပန်တာမရှိဘူးလို့ကျွန်တော်တို့ဖြေတာရှိတယ် ခုရွေးကောက်ပွဲကော်မရှင်ကိုကြည့်ရတယ်အရင်ရွေးကောက်ပွဲကော်မရှင်ရဲ့စင်ခေါ်မှုကကျတော့ဒီလူကရွေးကောက်ပွဲကော်မရှင်ရဲ့ချက်ဆင်ပေါ်မှာရင်းချင်းအားနေတာဒါရွေးကောက်ပွဲကော်မရှင်ရဲ့စင်ခေါ်မှုကတို့အဲ့ဒါကိုကြည့်ကြည့်တိစောက်ခဲ့ရတယ်ဒီကော်မရှင်ရဲ့အားသာချက်ကကျတော့ပြည်သူလူကတို့ပေါ်မှာကျွန်တော်တို့ဒီဝေဖန်မှုကုမြုံချင်မှုကိုကျွန်တော်တို့2005လောက်ကျွန်တော်တို့ပြလာပြီးတော့မတွေ့ piang belalu ni mula sudah atau tu dek tengkom juga.
Kau di jahpian juga buat mah, kau sanye jauh ramai lu lela tuji kere di, sanji kere tuji jauh ni ya, ramen di nampak ni sanye juga buat di juga belum ya, tapi sanye bilang tu juga buat kau macam ni, di masa na mah wemi jahpian kau zle di juga belum ya, acan beri jenah siwa ni se.
Di kalau dia cenderung di kau macam ni, aku nak faham ah, juga buat bima aku terlalu soya lah. ขั้นทางในคอมมิชชั่นบ่ดิซีคอมมิชชั่นกูรายงานดิอะต้องอยู่ในเนี่ยจังหวะอุบเวรีอาลงอ่ะจังหวะอิญอุบเวรีอยู่เลยณท้องชิชิกันอุบเวรีเนี่ยตัวปอลาได้อุบเวรีอยู่เลยส่วนที่อุบเวรีหมู่บ้านนี่กูเออจังหวะลุเจ๋งดีอ่ะจังหวะท้องไม่เสียไม่ตั้งเกมมาอกงลงบ่ห่วยหนาวมาดิอยู่กับบ่ปู่บิ้วมาปนเล่นหนาวกูพี่ก้าวหนาวลูกกูก็อีจีเนี่ยเป็นสมุยอุบเวรีหมู่บ้านเนี่ยแต่ต้องตัดได้จริงดีกว่าตามมาลูกได้นาเลยมั้ยคอมมิชชั ကျေးဇူးများကြီးတင်ပါတယ်ကိုဆိုင်ရေးကြော်ဆောင်မြင့်။
ကျေးဇူးများကြီးတင်ပါတယ်ကိုဆိုင်ရေးကြော်ဆောင်မြင့်အခုလိုဖြစ်ပြီးဟုတ်ကဲ့ပါဟုတ်ကဲ့ပါမဆုမဆက်သွဲမေးမြန်းခဲ့တာဖြစ်ပါတယ်အခုတော့နိုင်ငံတကာသတင်းဆောင်ပါတပုတ်အနေနဲ့ဩစတြေးလျနိုင်ငံနဲ့ကျောင်းနိုင်ငံရာဇဝတ်သားပြန်ဖို့ရေးသဘောတူညီမှုဥပဒေကိုအတိအမြဲပြုတော့ပဲနောက်မှတဖြည်းဖြည်းပြဋ္ဌာန်းထားဖို့မျှော်လင့်နေပါတယ်အရင်ကဒီဒီပတ်တဲ့ဒီဥပဒေကိုအတိအပ
ဒီပြည်ကိုရုပ်တရက်နောက်ဆုတ်လိုက်တာပါအကြောင်းကလွှတ်တော်မှာတင်ရင်ဒီအစိုးပြမှုရှုံးနိမ်သွားနေတာကိုဝန်ကြီးတွေရှင်းပြသွားလိုက်ပါအတိုက်ခံလေးပါပါတီမှာဒီဥပဒေကိုကန့်ကွက်နေတာအပြင်အစိုးရပါတီအမတ်တွေကြားထဲမှာလည်းတရုတ်ပြည်ကိုပြန်ဖို့ခံရနိုင်တဲ့ဩစတြေးလျနိုင်ငံသားတွေအတွက်အကာအကွယ်ပေးမှုတွေဒီသဘောတူညီချက်ထဲမှာပါတာကိုစိုးရိမ်မှုတွေရှိနေလို့ပါဒီစိုးရိမ်မှုတွေကိုဩစတ တိုင်လိုက်နာလှုပ်ဆောင်မှုတွေအားနည်းနေတယ်လို့ဆိုပါတယ်။လေဘာပါတီမတ်ဖစ်ဆယ်ဖွဲ့ကလည်းဒီသဘောတူချက်ကဩစတြေးလျနိုင်ငံစံချိန်စံညွှန်းတွေကိုချိုးဖောက်နေတယ်လို့အခုလို့ဆိုပါတယ
်။ Australia values democracy. We value freedom of speech.
ဩစတြေးလျနိုင်ငံအနေနဲ့ဒီမိုကရေစီကိုစံတန်ဖို့ဖြစ်ထားပါတယ်။လွတ်လပ်စွာပြောဆိုခွင့်ကိုလေးထားတယ်၊မျှတတဲ့တရားစီရင်ရေးခံစားခွင့်ကိုလေးနဲ့ထားပါတယ်။လူတွေရဲ့ထင်မြင်ယူဆချက်တွေကိုလည်းတန်ဖိုးထားပါတယ်။ဒါကြောင့်သတင်းမီဒီယာတွေမှာလူတွေရဲ့ထင်မြင်ချက်ပေးတာတွေအပေါ်မှာစင်စါဖြတ်တာကိုမလိုလားပါဘူး
။ဒါပေမဲ့အစိုးရဘက်ကတော့ဒီဥပဒေအတည်ပြုရေးကတရုတ်နိုင်ငံနဲ့ဥပဒေအရပူးပေါင်းဆောင်ရွက်မှာအရေးကြီးတယ်။ဘာလို့လဲဆိုတော့တရုတ်ကဩစတြေးလျရဲ့အကြီးမားဆုံးကုန်သွယ်ဖွဲ့ဖြစ်လာနေလို့ပါလို့ဆိုပါတယ်။ အခုလက်တော်မှာဒီသဘောတူမှုဥပဒေအတည်ပြု၍ရှေ့တိုးမရဖြစ်နေပေမဲ့ဩစတြေးလျနိုင်ငံသား၏ဝန်ကြီးဂျူလီဘီရှော့ကတော့အမတ်တွင်နဲ့ဆက်ညှိနှိုင်းသွားပြီးနောက်ပိုင်းမှာဒီဥပဒေအတည်ဖြစ်လာအောင်ဆက်ကြိုးစားမယ်လို့ဆိုပါတယ်ဝန်ကြီးဘီရှော့က
The whole idea of foreign policy is to
နိုင်ငံသားရေးမူဝါဒဆိုတာအဓိကကတော့တခြားနိုင်ငံတွေနဲ့ယုံကြည်မှုအပေါ်မှာအခြေခံပြီးတော့အဆက်ဆံဆောင်ရွက်ရတာပါ။အဲ့တော့တရုတ်နဲ့သဘောတူညီမှုအစားအုပ်တစ်ခုလက်မှတ်ထိုးခဲ့မယ်ဆိုရင်ဒါကိုဥပဒေအဖြစ်နဲ့အတည်ထွက်လာအောင်လို့ယုံယုံကြည်ကြည်လုပ်ပေးဖို့မျှော်လင့်ကြတာပေါ့နော်။ဒါကြောင့်မလို့အခုလိုမျိုးဥပဒေအဖြစ်နဲ့ပြဋ္ဌာန်းပေးဖို့ကျွန်မတောင်းဆိုခဲ့တာပါ။အရင်သဘောတူညီမှုလုပ်ခဲ့တာကိုလက်တွေ့လှုပ်ဆောင်ပေးဖို့အကျိုးပန်းတဲ့အနေနဲ့ပေါ့ရှင
့်။တကယ်တော့ဩစတြေးလျနိုင်ငံအနေနဲ့ခုလိုရာဇဝတ်ပြန်ပိုးရေးကိုအခြားနိုင်ငံပေါင်း40ခန့်နဲ့သဘောတူခဲ့ပြီးဖြစ်ပါတယ်။ကျွမ်းကျင်သူတွေကတော့အခုလိုဩစတြေးလျဘက်ကဒီဥပဒေပြဋ္ဌာန်းဖို့ရှေ့ဆိုင်လိုက်တာကြောင့်တရုတ်ဘက်ကဂျင်နာဘက်ပုံမပေါ်ဘူး။ဒါပေမဲ့ဒါကြောင့်တော့တရုတ်ဩစတြေးလျဆက်ဆံရေးတစ်ခုလုံးထိခိုက်အောင်တော့လုပ်မယ့်အနေအထားမရှိသေးဘူးလို့ဆိုပါတယ်ခင်ဗျာ။
ကိုဝင်းမင်းပြောပြသွားတာပါအခုတော့ TV အစုပ်ဝေနာရှင်တွေပေါ်ခွဲခြားဆက်ဆံတာတွေဖဲချင်တာတွေကိုအဆုံးမတက်နိုင်ရင်တော့ကမ္ဘာလုံးဆိုင်ရာ TV ယောဂတိုက်ဖြတ်ရေးလှုပ်ဆောင်နေတာတွေကိုအောင်မြင်လုပ်နိုင်မှာမဟုတ်ဘူးလို့ WHO ကပြောလိုက်ပါတယ်ပြည်သူတင်းထောက်လီဆာရှင်းလိုင်းတင်ပေးပို့ထားကိုရန်နိုင်ကပြောပြပါအောင်ရှင
်ကုလသမဂ္ဂရဲ့ရေရှည်ဖွံ့ဖြိုးတိုးတက်ရေးမှန်းချက်တစ်ခုဖြစ်တဲ့တက္ကရ2030ခုနှစ်မှာကမ္ဘာလုံးဆိုင်ရာ TV ယောဂတိုက်ဖြတ်ရေးမှန်းချက်အောင်မြင်ဖို့အတွက်တိုးတက်မှုတွေရရှိခဲ့ပါတယ်ဒါမဲ့လှုပ်ဆောင်စရာတွေကတော့အများအပြားရှိနေတုန်းပဲဖြစ်ပါတယ်2015ခုနှစ်ကထုတ်ပြန်ခဲ့တဲ့စာရင်းအရတော့လူ100တန်းခွဲလောက် TV ယောဂဝင်တာခန်းစားခဲ့ရပြီးတော့ 1.8 တန်းက TV ယောဂနဲ့သိဆုံးခဲ့ပါတယ်ဒီတဲကအများစုဟာဖွံ့ဖြိုးရေးနိုင်ငံတွေမှာဖြစ်ပွားခဲ့တာဖြစ်ပါတယ် TV ယောဂတွေပေါ်ခွဲခြားဆက်ဆံတာတွေက TV ယောဂလုံးဝတိုက်ဖြတ်နိုင်ရေးကျိုးပန်းဆောင်ရွက်မှုတွေအတွက်အတားအဆီးတွေဖြစ်နေတယ်လို့ WHO ကပြောပါတယ်ရွှေပြောင်းခြေချနေထိုင်သူတွေအကျဉ်းသားတွေတိုင်းသားလူနည်းစုတွေလူမှုတိုင်းဝိုင်းအတွင်းမှာဖဲခြင်းခံထားတဲ့အမျိုးသမီးတွေနဲ့ကလေးတွေဟာယောဂကုသမှာလစ်လူရှုခံရတာတွေဖဲထုတ်တာတွေကိုအများဆုံးခံရတဲ့သူတွေဖြစ်နိုင်တယ်လို့ WHO ရဲ့ကမ္ဘာလုံးဆိုင်ရာ TB ယောဂတိုက်ဖြတ်ရေးအစီအစဉ်ရဲ့ကျန်းမာရေးအရာရှိ Ernesto Yaramelo ကပြောပါတယ်ဒီချက်တွေကသူတို့ကိုယောဂကုသဖို့အတွက်အတားအဆီးတွေဖြစ်နေတယ်လို့လည်းသူကပြောပါတယ
် Having new tools for diagnosis and treatment of TB is not sufficient if there are not clear standards to ensure
ယောဂရှာဖွေနည်းလမ်းတွေရှိနေပါဘူးအဲ့ဒီနည်းနဲ့ယောဂကုသနိုင်သူတွေကိုဦးစားပေးဆောင်ရွက်နိုင်မယ်ရှင်းလင်းတိကျတဲ့စံသတ်မှတ်ချက်တွေမရှိရင်တော့ TB ယောဂတိုက်ဖြတ်ရေးဆိုတာလုံလောက်မှာမဟုတ်ပါဘူး TB ယောဂအမြင့်ဖြတ်ရေးမဟာဗျူဟာဆိုတာလူတူချင်းတယောက်ချင်းအတွက်မဟုတ်ပဲအများပြည်သူကျန်းမာရေးအစီအစဉ်တရဖြစ်ပါတယ်
။ချမ်းသာတဲ့နိုင်ငံပဲဖြစ်ဖြစ်အဆင်းရတဲ့နိုင်ငံပဲဖြစ်ဖြစ်ဘယ်နိုင်ငံမှ TB ယောဂမဖြစ်နိုင်တဲ့နိုင်ငံဆိုတာမရှိဘူးလို့ WHO ကမ္ဘာလုံးဆိုင်ရာ TB ယောဂတိုက်ဖြတ်ရေးအစီအစဉ်ရဲ့ညွှန်ကြားရေးမှူး Mario Ravillion ကပြောပါတယ်။ TB ယောဂဝေနာရှင်တွေကိုခွဲခြားဆက်ဆံတာကအန္တရာယ်ရှိတယ်လို့လည်းသူကတတိပေးပါတယ
်။ You cannot eliminate the disease like TB.You know, thinking that you build walls or you isolate your country.
TB yoga လို့ယောဂမျိုးကိုကတိုင်းတွေခတ်ပြီးဒါမှမဟုတ်တနိုင်ငံနဲ့တီးခြားရက်တည်ပြီးတိုက်ဖြတ်သွားလို့မရပါဘူး TB yoga ဆိုတာလေထဲမှာကူးစက်ပြန့်နှံ့နေတဲ့ယောဂပါမာလာဝီကနေဒီကနေ့ည747 jet လေးနဲ့ထွက်လာပြီးနောက်နေ့ဆွစ်ဇာလန်နိုင်ငံကိုရောက်နေနိုင်ပါတယ်ဒါကြောင့်ကမ္ဘာလုံးဆိုင်ရာအမြင်တစ်ခုနဲ့တိုက်ဖြတ်သွားဖို့လိုပါတယ်
WHO ကအသစ်ထုတ်ပြန်လိုက်တဲ့လိုင်းနာရမယ်ကျင့်ဝတ်စည်းမျဉ်းတွေထဲမှာ TB ယောဂသည်တွေပေါ်ခွဲခြားဆက်ဆံတဲ့အတားအဆီးတွေကိုကျော်ဖြတ်နိုင်အောင်ကြိုးပမ်းဆောင်ရွက်ကြဖို့လည်းပါဝင်ပါတယ် TB ယောဂကူးစက်ခံရသူတွေရဲ့လူခွင့်ရေးကိုကာကွယ်စောင့်ရှောက်ခြင်းအဖြစ်လူအသက်ပေါင်းများစွာကိုကယ်တင်နိုင်မှာဖြစ်သလိုကမ္ဘာလုံးဆိုင်ရာဘေးအန္တရာယ်ဆိုးကြီးကိုလည်းအမြင့်ပြတ်ချိန်မုံသွားနိုင်မှာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်ပြောပြခဲ့ရပါရှင်တစ်ဆက်ထဲမှာပဲကျမရေးဆောင်ပါနောက်တစ်ပုတ်အနေနဲ့တော့မကြာခင်ရက်ပိုင်းအတွင်းနှစ်တကူတကြံကာလာရောက်တော့မှာမို့ရေကစားရင်အပူတက်တက်တာအောင်အခုလို့ဘလို့ကာကွယ်နိုင်တယ်လဲဆိုတာကိုတော့ဒေါက်တာတန့်စောကတင်ပြထားပါတယ်ရှင
်ဒီမလူမျိုးတွေအတွက်နေချင်းမင်းမြတ်တစ်ခုဖြစ်တဲ့မဟာပြည်ရန်ပွဲတော်ရက်တွေမကြာခင်မှာပဲရောက်ရှိလာတော့မှာဖြစ်ပါတယ်ဒီနေ့နေရာဒီချိန်ကာလဟာအခုချိန်မြန်မာတဲ့ချိန်ကာလတစ်ခုဖြစ်တာကြောင့်မဟာပြည်မှာရေကစားချမဲ့သူတွေအနေနဲ့ဒီချိန်နဲ့ဆက်ဆက်တဲ့ယောဂအခြေအနေတွေကိုသတိပြုကြဖို့လိုအပ်ပါတယ်အခုချိန်ကိုသတိမထားမိပဲအခုချိန်မြန်မာတဲ့ချိန်မှာမရမနာရေကစားခဲ့မယ်ဆိုရင်ဘလို့ယောဂဝိနာတွေကြုံတွေ့ရနိုင်မှာလို့မေးကြည့်တဲ့အခါမှာတော့အထွေထွေယောဂကုဆရာဝန်တူဖြစ်သူဒေါက်တာဆုလိုင်းထွေးကအခုလိုပြောပါတယ
်ဒီပယ်လဟာလုံပူစိန်ပြည့်ထန်တဲ့နာရီဖြစ်ပါရဲ့ဒီချိန်မှာပူစိန်နဲ့ရေကစားမယ်ဆိုလို့ရှိရင်ခရဲလုံရောင်ကြီးကြီးထိခိုက်နိုင်ပါတယ်ရေပြောင်းထိခိုက်နိုင်ပါတယ်ဒါပြင်အလွန်ပူချိန်ပြည့်ထန်သာမလို့ distro လို့ခေါ်တဲ့ယောဂရည်လည်းဖြစ်တတ်ပါတယ်ဒါပြင်တနေ့ကဒီဇိုင်းရကြောင့်မလို့အဝတ်စုံတွေနဲ့ချိန်လုံးနေရတဲ့လူတွေမှာဆိုလို့ရှိရင်အပူချိန်မျိုးတည်းကကြာဆင်းသွားမှုလည်းဖြစ်တတ်ပါတယ
်ပြင်းထန်တဲ့နေအပူချိန်တွေမှာအဆောင်ကမပါပဲအချင်းကြကြရေကစားတာဟာခဲလွန်ရောင်ကြီးနဲ့ဆိုင်တဲ့ယောဂရည်တမက ဖြစ်ရှုပ်လိုမျိုးချက်ချင်းအပက်အနေဖြစ်စေနိုင်တဲ့ရောဂါတွေကိုပါကြုံတွေ့ခံစားရနိုင်ပါတယ်။ရာသီဥတုပူပြင်းလာမှုကလည်းတနည်းချက်တနည်းပုံမှုပြင်းထန်လာနေတာကြောင့်နေရာဒီမှာရေကစားကြမဲ့သူတွေအနေနဲ့ဟောဟောဆက်ဆက်သဘောမထားပဲအပူတံနဲ့ပတ်သက်တဲ့ရောဂါတွေကို keep site ကြိုတင်ကာကွယ်ထားဖို့လိုအပ်ပါတယ်
။အင်းကြီးလည်းရှိသေးတယ်၊ဘောင်းလည်းရှိသေးတယ်၊ပြဆင်ပြီးမှကြံတွေမှာရေကစားတက်ပါတယ်။အထောက်ဝစ်တင်တက်ပါတယ်၊နေကမျက်နှာအောင်လည်းတက်တက်ပါတယ်။ဒါပြင်ဒီ SPF အနည်းဆုံး15ပါတဲ့ဆမ်ပလော့တွေဆမ်ပရင်တွေကိုလည်းလိမ့်ပြီးတော့မှရေစားတက်ပါတယ်။ကလေးတွေကိုလည်းရေထဲမှာပဲရေစားတက်ပါတယ်။အသက်တစ်နှစ်အောက်ကလေးတွေကိုလည်းဒေါ်နေပြွေးမှာရေစားရမျိုးကိုခွင့်ပြုတက်ပါဘူး
။ကြံကာလာအတွင်းမှာအပူတံနဲ့ပတ်သက်တဲ့ယောဂဝိညာဉ်တွေပြင်ရေစားရနဲ့ဆက်ဆက်တဲ့ဝိညာဉ်တွေကိုလည်းကြုံတွေ့ရနိုင်ပါတယ်။ခန္ဓာကိုယ်ကိုဓာတ်ဖြစ်စေမဲ့အပြုမှုမျိုးတွေရင်မတော်တဆဖြစ်မှုတွေနဲ့ခက်ရန်ဖြစ်ပွားမှုတွေကိုသတိထားကြရမှာဖြစ်ပါတယ်။
အများဆုံးဖြစ်တာကတော့တနေကုန်မြေဆိုးနေတဲ့အတွက်ကြောင့်မလို့ဖျားနာရတာဒီရေကစားပြီးပြန်လာလို့ရှိရင်ကိုယ်ရည်လက်တင်းနာခြင်းကြိုက်ခဲနေအမျိုးတွေလည်းဖြစ်တတ်ပါတယ်။ဒါကြင်ရဲတေစာတောက်စားပြီးတော့မှမူယူရန်ကပြီးတော့မှရန်ဖြစ်တာတွေကြာနေတယောက်နော်ဒီထိခိုက်ဒဏ်ရာရစေရာမျိုးတွေဒါမလို့ရှိရင်ကားဆီးရန်လိုတော်တဆမှုမျိုးတွေဒါမျိုးတွေလည်းအများဆုံးဖြစ်တတ်ပါတယ်။ဒါကြင်ဒီပွဲမှာအစာကြီးမတက်ရပြုံးမှာရှိုးရည်ကြည့်ရမျိုးရကြောင့်လည်းဒီ6တိမှာတဲဝဲစားတာတွေဒါမှမဟုတ်6တိကအစာကြီးရေဆူပြုံးမှာဖြစ်တဲ့ဒီ blister လို့ခေါ်တဲ့နောက်6ရောင်ရဲတာတွေ6ဘူပေါင်းထားတာမျိုးတွေပေါ့နော်ဒါတွေလည်းဖြစ်တတ်ပါတယ
်အသက်အရွယ်ကြီးရင်းတဲ့သူတွေနဲ့ကလေးတငယ်လေးတွေဟာအပူတံနဲ့ဆက်ဆက်တဲ့ဝိညာဉ်တွေကိုအလွယ်တကူကြုံတွေ့ခံစားရနိုင်တဲ့သူတွေဖြစ်ပါတယ်ရေကစားဖို့အကောင်းဆုံးအချိန်တွေဖြစ်တဲ့မနေ့နဲ့ညနေပိုင်းတွေမှာရေကစားပြီးအပူချိန်လွန်ခဲ့တဲ့နေ့လယ်ဘက်တွေမှာတော့အရေးရတဲ့နေရာတွေမှာအနားယူဖို့လိုအပ်ပါတယ
်အဆိုလူတွေကမနေ့မုံမင်းကနေရထွက်နေတယ်ညာညနေနေဝင်တဲ့အထိဒီဝိဆိုကြီးနဲ့ကလေးကုန်နေရာမျိုးတွေရှိရပါတယ်အဲ့လိုမျိုးတွေမလုပ်သင့်ပါဘူးဒီနေ့ကြီးနေပူတဲ့အချိန်မှာခဏရေကစားရနားတဲ့အချိန်မှာ၆တွဲရဲ့ဝိတွေကိုအမြဲဆုံးလဲလှည့်ပြီးတော့ကိုယ်၆တွဲအောင်ထားရပါမယ်ဒါပြင်ဒီအရရရဲ့နေရာတွေမှာကောင်းကောင်းအနားယူပြီးတော့မှညတဲ့ဆိုလို့ရှိရင်လည်းလုံလောက်အောင်အိပ်စက်တက်ပါတယ်ဒါပြင်၆တွဲမှာတဲဝဲစားမျိုးတွေမဖြစ်အောင်လို့ဘုတ်ဖက်တွေကိုလည်းရေဆိုခံတဲ့ဘုတ်ဖက်တွေ၆တွဲရဲ့အချိန်အိပ်တွေယူသွားပြီးတော့မှနားနေတဲ့အချိန်မှာဒီလေ၆ရက်အဝတ်တွေနဲ့လဲတယ်ပြီးတော့မှနေထိုင်တင်ပါတယ
်အပူတံနဲ့ပတ်သက်တဲ့ဝိညာဉ်တွေရေကစားရနဲ့ဆက်ဆက်တဲ့ဝိညာဉ်တွေဖြစ်ပေါ်ခံစားရခြင်းမရှိအောင်ကြိုတင်ကြည့်ကြည့်ကြောက်ဝဲထားရင်စစ်တကြီးတကြံချင်းကာလတွေကိုပြပြရှိရှိဖြစ်တတ်နိုင်မှာဖြစ်တဲ့အကြောင်းဒီနေ့ပြပြလိုက်တာဖြစ်ပါတယ်ကျွန်တော်တန့်လေပ
ါဒေါက်တာသွန်းဆောင်တင်ပြသွားတာဖြစ်ပါတယ်အခုတော့ကျန်နေသေးတဲ့အချိန်မှာသတင်းအချင်းချုပ်ကိုမှတင်ပြထားတဲ့တလက်အချိန်ညာပေးပါအောင်ရှင်
ကိုလံဘီယာနိုင်ငံအနောက်တောင်ပိုင်းကမြစ်သုံးစင်းရေကြီးရေလျှံပြီးပြီးခဲ့တဲ့တောက်ချံနေညတကောင်ရံအချိန်ဒေသခံတွေအိပ်ပျော်နေခြင်းမိုးကုန်းပြိုတဲ့ကူရေတွေအလုံးရှင်းနဲ့ဝင်ရောက်ခဲ့တာကြောင့်လူပေါင်း200လောက်သေဆုံးပြီးအိုးအိမ်တွေနဲ့အခြေခံအဆောက်အုံတွေပျက်စီးခဲ့ပါတယ်အီကွေဒေါ်နယ်ဇက်ကလူပေါင်း4000နေထိုင်ရာမိုကိုမြို့ကိုသမ္မတယွန်းမန်နွေဆန်တိုစ်မနေ့စနေနေ့ကတောက်ရောက်ခဲ့ပြီးလူထုအရေးပေါ်အခြေအနေဖြစ်ကြေညာခဲ့ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့အီဂျစ်သမ္မတအဒဲလ်ဖာတာအယ်စစီတို့တင်းင်းလာနေကြရင်အင်ပီရိုမှာတွေ့ဆုံကြတဲ့အခါအစ္စလမ်အစွန်းရောက်အကြမ်းဖက်ဝါဒအပေါ်တိုက်ခိုက်တဲ့နေရာမှာနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွန်းမြင့်လှုပ်ဆောင်ဖို့အတွက်သဘောတူညီမှုရရှိလိမ့်မယ်လို့အမေရိကန်နဲ့အီဂျစ်နှစ်နိုင်ငံစလုံးကမျှော်လင့်နေကြပါတယ်။သူတို့နှစ်ဦးစလုံးကအစ္စလမ်ဝါဒကိုနိုင်ငံရေးလို့အသုံးချလာတဲ့အပေါ်မှာအတော်လေးမနှိမ့်ညွတ်ကြဘူးလို့ Atlantic Council ကအရှိအလဲပိုင်းဒေသဆိုင်ရာအခြေခံသုတေသီကပြောပါတယ်လွတ်တော်အမတ်လွတ်လပ်နေတဲ့မဲဆန္ဒနယ်16ခုမှာကျင်းပတဲ့ဂျားပြတ်ရွေးကောက်ပွဲတွေမှာတော့လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအများစုအနိုင်ရပြီးဒီနောက်မှာတော့ရှမ်းတိုင်းရင်းသားမြောက်ဒီမိုကရေစီအဖွဲ့ချုပ် SNLD ကဒုတိယအများစုအနိုင်ရပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွတ်တော်အမတ်နေရာစုစုပေါင်း9နေရာနိုင်ပြီးရှမ်းတိုင်းရင်းသားမြောက်ဒီမိုကရေစီအဖွဲ့ချုပ်ပါတီက6နေရာနိုင်ပါတယ်ပြည်ထောင်စုကြက်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီက2နေရာလူမျိုးပေါင်းစုံဒီမိုကရေစီပါတီနဲ့ရခိုင်တိုင်းဒေသပါတီက2နေရာစီအနိုင်ရပါတယ်ရှင
်။သတင်းချင်းချုပ်ကိုမတင်ကြီးထိုင်ကြေညာပေးခဲ့တာဖြစ်ပါတယ်ဒီကနေ့ညအစီအစဉ်ထုတ်လွှင့်ရေးမူကတော့မဆုမွန်ဖြစ်ပြီးတော့ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတော့ Justin Tree ဖြစ်ပါတယ်။ကျွန်မနာမည်ဖိုက်ပါ VOA American အတန်ရဲ့သတင်းစာနဲ့မနေ့ပတ်အစီအစဉ်ကိုတော့မြန်မာစံတော်ချိန်6နာရီနဲ့9နာရီအထိဖမ်းယူနာဆင်နိုင်ကြပါတယ်ရှင်။ VOA ကိုအားပေးနာဆင်ကြတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျေးဇူးရှင်လန်းကြပါစေရှင်။
This program has come to you from the Voice of America, Washington.